ကယောဂါကြောင့်ယာယီပိတ်ထားတဲ့ရန်ကုန်တိုင်းအတွင်းကကောင်းထောက်လုပ်ငန်းတွေကိုပြန်လဲလောက်ကိုင်းခွင့်ပြုလိုက်ပေမယ့်ကျမရဲ့အတွက်လုံလောက်တဲ့စီစစ်မှုတွေမရှိဘူးဆိုပြီးအလုပ်သမားတွေနဲ့အလုပ်သမားရဲ့လှုပ်ရှားသူတွေဆိုရင်းနေတဲ့အကြောင်းပြောပြပါမယ်ကျမအာကနုံပါ ကွေကယောဂါကုသမှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းဒရင်နှစ်ပတ်ကျော်ကြာယာယီပိတ်ထားခဲ့တဲ့ဆက်ရအလုပ်ရုံပေါင်း3000လောက်မနေ့ကစပြန်ဖွင့်ခွင့်လိုက်ပေမယ့်ကျန်းမာရေးအတွက်ပြင်ဆင်ထားတာမရှိသေးတဲ့အတွက်ယောဂါကုသမှာဆိုရင်းနေကြတာပါကျန်းမာရေးညွန်ကြားချက်တွေနဲ့ကန့်ညင်မှုရှိမရှိဆိုတာကိုတက်ဆိုင်ရာတာဝန်ရှိသူတွေကစစ်ဆင်မှုတွေမရှိပဲပြန်လဲဖွင့်လိုက်ခဲ့တာဟ သူတို့စစ်တုံးကဆင်6လပိုင်း9လပိုင်းလောက်ကသူတို့ကစစ်ဆေးခဲ့ကြတာလေအခုတောင်မှကျွန်တော်တို့က10လပိုင်းကိုရောက်လာပြီဒီ3လတာကာလအတွင်းမှာပြန်လဲပြီးတော့မှစီစစ်တယ်ဆိုတဲ့လုပ်ငန်းစဉ်တွေကိုလည်းအစိုးရကမလုပ်ခဲ့ဘူးနောက်တစ်ခုကကြတော့ကျွန်တော်တို့ဒီလိုစီစစ်ပါတယ်ဆိုတဲ့နေရာမှာလည်းရှောင်းတခင်ဝင်ရောက်စစ်ဆေးတာတွေမလုပ်ဘူးပေါ့နော်အဲ့တော့ဒီလိုအခြေအနေမျိုးမှာဒီလိုစက်ရုံလုံးရုံတွေကိုပြန်လဲပြီးတော့မှဖွင့်လှစ်ခွင့်ပေးတဲ့ဟိုဖွင့်လှစ်ခွင့်ပေးခဲ့တာကိုတော့ကျွန်တော်တို့အနေနဲ့ပြင်းပြထန်ထန်ကန့်ကွက်ရှုတ်ချပါတယ်ခင်ဗျာ
ကိုဝေကရောဂါကူးစက်မှုတွေရုတ်တရက်တိုးလာရကစက်တင်ဘာလနှောင်းပိုင်းမှာပဲကုန်ထုတ်လုပ်ငန်းတွေကိုသတင်းနှစ်ပတ်ကြာရပ်နားထားဖို့အစိုးရကအမိန့်ထုတ်ခဲ့တာပါသတင်းနှစ်ပတ်ပြည့်ခဲ့ပြီးနောက်ဒီလဆန်းပိုင်းမှာပဲနောက်ထပ်သတင်းနှစ်ပတ်ရပ်နားထားဖို့တက်တန်းထပ်တိုးထားပေမဲ့တက်မှတ်ထားတဲ့ရက်မတိုင်းခင်မှာပဲလုပ်ငန်းတွေပြန်လည်ခွင့်ပြုခဲ့တာဖြစ်ပါတယ်ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်ဆက်မှုဆောင်ကအထည်ကျော်အလုပ်သမားမဆင်းမင်းထိုက်ကလည်းသူအလုပ်လုပ်နေတဲ့လုပ်ငန်းခွင်မှာကျန်းမာရေးအတွက်အကာအကွယ်တွေအားနည်းနေတာတွေ့ရတယ်လို့ပြောပါတယ်
။ညှိနှိုင်းချက်ညှိနှိုင်းချက်ထုတ်တာဆက်လာတာပဲရှိတယ်။အဲ့လိုမျိုးတိတိကျကျလာပြီးတော့စစ်ဆေးတာရဲ့လို့တော့မရှိသေးဘူး။
ကျန်းမာရေးဝန်ကြီးဌာနကတော့ပြန်လည်ဖွင့်လှစ်မယ်လုပ်ငန်းတွေကိုကျန်းမာရေးဆိုင်ရာလမ်းညွှန်ချက်တွေနဲ့ကန့်ညီမှုရှိမရှိစစ်ဆေးပြီးဖွင့်လှစ်ခွင့်ပြုဖို့ပြောဆိုထားတာပါဒါပေမဲ့လည်းကျန်းမာရေးဝန်ကြီးဌာနလမ်းညွှန်ချက်အတိုင်းလိုက်နာမှုမရှိဘဲလုပ်ငန်းတွေလုပ်ကိုင်နေတဲ့အတွက်စိုးရိမ်စရာကောင်းတယ်လို့လည်းရန်ကုန်တိုင်းလှိုင်းတရာမြို့နယ်ဆက်မှုဆောင်နှင့်အထက်ကျောက်ဆက်ရုံးအခြေခံအလုပ်သမားအဖွဲ့ဥက္ကဋ္ဌတော်တင်စားထက်ကပြောပါတယ်
ရရှိမှာဘာမှ guideline ကိုင်းညီမှုမရှိတဲ့အနေအထားမျိုးတွေမြင်နေရတော့ကြတော့ကျောင်းအနေနဲ့အခုညွှန်ကြားချက်တွေထုတ်တဲ့အပေါ်မှာတော့တော်တော်လေးသဘောမကျဖြစ်ရတယ်အလုံသမားတွေလည်းလုပ်ငန်းခွင်ထဲမှာစိုးရိမ်တကြီးနဲ့ဆင်းနေကြတာတွေရှိတယ်ကိုရီးယားအသုံးစရိတ်လိုအပ်လို့ဆင်းရတယ်ဆိုပေမဲ့ကျမတို့လုပ်ငန်းခွင်နေရလုပ်ငန်းခွင်ဘေးရနဲ့ကင်းချင်းနဲ့လုံးဝမညီညွတ်တဲ့အနေအထားမျိုးတွေဖြစ်နေပါတယ်ရှင်ဟုတ်
အလုတ်သမားတွေနဲ့အလုတ်သမားရေလှုပ်ရှားသူတွေရဲ့စိုးရိမ်မှုနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဒီကနေ့ညနေပိုင်းအထိဆက်သွယ်လို့မရခဲ့ပါဘူး။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်ကတော့ကပ်ရောဂါကြောင့်တိုင်းပြည်စီးပွားရေးထိခိုက်နေချိန်မှာကောင်ထောက်လုပ်ငန်းတွေကိုအချိန်ကြာကြာရပ်ဆိုင်ထားမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုတွေနဲ့အတူနောက်ဆက်သွယ်အလုတ်သမားတွေရဲ့ဘဝရည်တည်မှုကိုပါထိခိုက်လာနိုင်ကြောင်းမနေ့တောင်းကအွန်လိုင်းကမိတ်ခွန်းပြောရမှာထည့်သွင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းလုပ်ငန်းတွေကိုပြန်လည်ပတ်ရမှာရောဂါအန္တရာယ်ကာကွယ်ရေးစီမင်းစည်းကားတွေကိုတိတိကျကျလိုက်နာဖို့လိုအပ်ကြောင်းလည်းသတိပေးထားပါရစေ။ကျမအားကနုံရန်ကုန်ကနေသတင်းပို့ထားတာဖြစ်ပါတယ်။